American မှာ Democratic Party အတွက်သမ္မတလောင်းဖြစ်ဖို့တေချာသလောက်ဖြစ်နေတဲ့ Hillary Clinton ဟာနိုင်ငံသားရေးတာဝန်ယူထားစဉ်အလုပ်အီးမေးတွေကိုသူ့ရဲ့ပုဂ္ဂိုလ်ရေးသုံးတဲ့ email ဆာဗာနဲ့အသုံးပြုခဲ့တာနဲ့ပတ်သက်လို့ရာဇဝတ်မှုနဲ့တရားစွဲဆိုစရာမလိုဘူးလို့ပြည်ထောင်စုစုံစမ်းရေး Bureau FBI ကပြောကြားလိုက်ပါတယ်။ ရာဇဝတ်မှုနဲ့တရားစွဲရလောက်အောင်အချက်အလက်တွေမတွေ့ခဲ့ရဘူးလို့ FBI ညွှန်ကြားရေးမှု James Comey ကအင်္ဂါနေ့ကအခုလိုပြောကြားခဲ့ပါတယ်။
In looking back at our investigations into the mishandling or removal of classified information, we cannot find a case that would support
တကယ်လို့တရင်ချက်လက်တွေကိုဖျောက်ဖျက်မှုဒါမှမဟုတ်ထိမ့်ထိမ့်တိမ့်တိမ့်မကင်တွယ်မှုပေါ်ကျွန်တော်တို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုပြန်ကြည့်ရင်ဒီချက်တွေကိုရာဇဝတ်မှုနဲ့စွဲချက်တင်မှုအထောက်အကူပြုတယ်ဆိုတာမျိုးကျွန်တော်တို့မတွေ့ရှိခဲ့ပါဘူး
2009ခုနှစ်ကနေ2013ခုနှစ်အထိနိုင်ငံသားရေးတာဝန်ယူခဲ့တဲ့ Hillary Clinton ဟာနယူးယောက်မြို့ကသူမရဲ့နေအိမ်မှာတက်ထားတဲ့ကိုရီးယားသုံး email server ကိုအသုံးပြုပြီးထိတ်တန့်ညှို့ဝှက် email တွေကိုအပြန်အလှန်ပို့ခဲ့တဲ့အတွက် Mrs. Clinton ရောနိုင်ငံသားရေးဌာနကသူ့ရဲ့လက်အောက်ကတာဝန်ရှိသူတွေပါအင်မတန်ကိုမှတတိလက်လွတ်ဖြစ်တတ်လွန်းတယ်လို့လည်း FBI ညွှန်ကြားရေးမှူးကအပြစ်တင်ခဲ့ပါတယ်တရင်ပတ်ပေါင်းများစွာကြာတဲ့စုံစမ်းစစ်ဆေးမှုတွေအတွင်း Hillary Clinton ရဲ့ email ပေါင်းထောင်နဲ့ချီကိုအသေးစိတ်စစ်ဆေးခဲ့ပြီးတဲ့နောက်နိုင်ငံသားရေးဝန်ကြီးဟောင်းဟာ American ဥပဒေတွေကိုချိုးဖောက်လိုစိမ့်နဲ့လုပ်ခဲ့တာမဟုတ်ဘူးဆိုတာတွေ့ရှိခဲ့တဲ့အတွက်ဥပဒေကြောင်းအရတရားစွဲဆိုစရာမလိုဘူးလို့ Mr. Comey ကပြောကြားခဲ့ပါတယ်။အခုလိုသူ့ပေါ်ဥပဒေကြောင်းကနေအရေးယူစရာမလိုဘူးလို့ FBI ကဆုံးဖြတ်လိုက်တဲ့အတွက်သမ္မတလောင်းဖြစ်ရေးကြိုးပမ်းနေတဲ့ Hillary Clinton အတွက်နိုင်ငံရေးအရာရောတရားရေးအရာပါအခက်အခဲကြီးကိုကြော်လွှားနိုင်လိုက်တာဖြစ်ပါရဲ့ရှင်